အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးအသစ်ဖြစ်အမည်စင်းတင်သွင်းထားတဲ့ထက်လက်တော်မတ်ဂျွန်ကယ်ရီကိုလွှတ်တော်မှာကြားနာရမှာသမ္မတဘရက်ကိုဘာမှအစိုးရရဲ့အဓိကနိုင်ငံခြားရေးရဲ့မူဝါဒတစ်ခုဖြစ်တဲ့အာရှတိုက်ကိုပုံမအာယုံဆိုင်လာတဲ့အစီအစဉ်ပေါ်ဝေဖန်ခဲ့တဲ့အတွက်အများကအာယုံဆိုင်ခံခဲ့ကြရပါတယ်။လက်ရှိနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ဒီနေ့ထက်တာဝန်ကအနားယူပြီးချိန်မှာထက်လက်တော်မတ်ကယ်ရီကိုအစားထိုးခန့်ခံရဖို့ကတေချာသလောက်ရှိနေတာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်ခန့်ဖို့အမည်စင်းတင်သွင်းထားတဲ့ပေါ်ကြားနာရမှာတော့အရှတိုင်မှာအမေရိကန်ကစီးရီးချက်ထွေမှုတွေလွတ်ဆောင်တင်တယ်လို့သူ့အနေနဲ့မြူဆာကြောင်းနဲ့ဒီလိုလှုပ်လာမယ်ဆိုရင်မလိုအပ်ပဲတရုတ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်တိုးစီမဲ့ချင်းတွေပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်တယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတဥပမာကတော့အရှတိုင်မှာချင်းဝင်ရှာညှိရဲ့မူဝါဒအဖြစ်2011ခုနှစ်နောက်ပိုင်းမှာကြီးညာခဲ့ပြီးတဲ့နောက်ဩစတြေးလျဖိလစ်ပိုင်စင်ကာပူတို့အဖြစ်အရှနဲ့ပစိဖိတ်ဒေသတွေကတခြားနိုင်ငံတွေမှာအမေရိကန်ရဲ့တပ်ဖွဲ့တွေပစ္စည်းသုံးဆောင်တွေပူးပေါင်းဆောင်ရွက်မှုတွေလည်းတိုးလာခဲ့တာပါ။အစိုးရတာဝန်ရှိသူတွေကတော့အမေရိကန်အနေနဲ့အာရှဒေသနဲ့ဆက်ဆံတွေတိုးမြင့်လာတာဟာတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာနေတာကိုထိန်းချုပ်ဖို့မဟုတ်ဘူးလို့ပြောဆိုထားတာဖြစ်ပေမဲ့လည်းတရုတ်နိုင်ငံဘက်ကတော့ဒီမူဝါဒနဲ့ပတ်သက်လို့ဘဝင်မကျတဲ့သဘောထားတွေကိုပြောဆိုနေကြတာလည်းဖြစ်ပါတယ်။